ဆီးရီးယားနဲ့တခြားစစ်ဘေးတင်နိုင်ငံတွေကဒုက္ခသည်တွေဟန်ဂေရီနိုင်ငံကတချင်ဂျာမနီနဲ့တခြားဥရောပနိုင်ငံတွေစီရောက်ရှိလာနေတဲ့အချိန်မှာပဲထောင်ပေါင်းချီတဲ့ရွှေပြောင်းဒုက္ခသည်တွေဂရိနိုင်ငံနဲ့မက်ဆီဒိုနီးယားနိုင်ငံတွေမှာတောင့်တင်နေပြီးတော့ဘယ်တော့ခီးဆက်နိုင်မလဲဆိုတာမသိကြပါဘူး။ Level Store မှာတခုတည်းမှာတင်ရောက်ရှိလာတဲ့ဒုက္ခသည်ရေအတွက်1000ခွဲကနေပြီးတော့18000လောက်အပါအဝင်ဂရိနိုင်ငံကိုရောက်ရှိလာတဲ့ဒုက္ခသည်စုစုပေါင်း3000လောက်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကပြောပါတယ်။မက်ဆီဒိုနီးယားနိုင်ငံကိုလည်းဆီးရီးယားဒုက္ခသည်9000ရောက်ရှိလာတာပါဒုက္ခသည်တွေဟာတတိယနိုင်ငံမှာခိုလုံခွင့်တောင်းခံမှုဆက်ပြီးတော့မထွက်ခွာခင်မှာအရင်စစ်ဆေးမှုခံယူရမှာဖြစ်ပါတယ်ဂရိနိုင်ငံလာဘိုဆွေရဲ့အခြေအနေဟာပောက်ကွဲလွန်နေအခြေအနေမှာရှိတယ်လို့ဂရိပြည်ရဲ့ဝန်ကြီးယန်နစ်စ်မော်ဇီလက်စ်ကဒေသခံရေဒီယိုဌာနတစ်ခုကိုပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်ဒီနေ့အတွင်းမှာပဲမြေရဲပင်လယ်ကိုဖျက်ပြီးတော့ဥရောပကိုဝင်ရောက်လာမဲ့ဒုက္ခသည်အရေးအတွက်က၄သိန်းထိရှိလိမ့်မယ်လို့ UNHCR ကပြောပြီးတော့အရေးပေါ်အကူအညီတောင်းဆိုပါတယ်။ဥရောပနိုင်ငံတွေအနေနဲ့ဒုက္ခသည်တွေပြန်ပြီးတော့နေရာချထားပေးမဲ့တရားရဲစနစ်တစ်ခုရှိရမယ်။တနိုင်ငံချင်းစီအနေနဲ့တသမတ်မတ်ဒုက္ခသည်အရေးအတွက်တစ်ခုကိုလက်ခံရမယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရသူမယ်လစ်ဆာဖလမင်းကဂျနီဗာမှာဒီကနေ့ပဲပြောသွားပါတယ်။ဂျာမနီနိုင်ငံကဒုက္ခသည်3000ပြင်သစ်က2400စပိန်က1000ခွဲလက်ခံမဲ့အစီအစဉ်တစ်ခုကိုဥရောပကော်မရှင်အကြီးအကဲယွန်ကလော့ယွန်ကာကဗုဒ္ဓဟူးနေ့မှာကြေညာမယ်လို့ AFP သတင်းမှာပြောထားတာပါဂျာမန်ဒုတိယဝန်ကြီးချုပ်စစ်မာဂဲဘရီယာကတော့သူ့နိုင်ငံအနေနဲ့တနည်းကိုဒုက္ခသည်5သိန်းအထိနှစ်နည်းငယ်လက်ခံသွားနိုင်တယ်လို့တင်းနေလာနေကပဲသတင်းတောက်တွေကိုပြောသွားခဲ့ပါတယ်ပထမဆုံးကတော့ဂျာမနီအနေနဲ့ဒီနှစ်မှာဒုက္ခသည်8သိန်းလို့လက်ခံမယ်လို့ပြောထားခဲ့တာဖြစ်ပါတယ်ရှင်